This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
ရေဒီယိုအန်ယူဂျီကိုနားတော်တာဆင်နေကြတဲ့ပရိသတ်အပေါင်းနဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးသဘာဝပြီးဆက်အာနာရှင်ဗီဒီယိုကနေကြင်ဝေးပြီးကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဝမ်တော်သားတွေကဆုတောင်းမြတ်တာပို့သပေးလိုက်ရပါတယ်။မင်္ဂလာမနက်ခင်ပါရှင်။ဒီကနေ့2025ခုနှစ်ဇူလိုင်လ3ရက်နေ့မနက်ခင်ရေဒီယိုအန်ယူဂျီစီစဉ်တွေကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ပထမအဦးဆုံးအနေနဲ့ရေဒီယိုအန်ယူဂျီစီးရီးသတင်းကောက်နှုတ်ချက်ကိုနေဦးနိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး2025ခုနှစ်ဇူလိုင်လ3ရက်နေ့ Radio NUG ရဲ့မနက်ခင်းစီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာ။ကျွန်တော်ကတော့ຫນွေဦးနိုင်ပါ။အခုပထမဆုံးတစ်ပုဒ်အနေနဲ့နောင်ချူ30ကျေးရွာမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အမျိုးသား3ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းနောင်ချူမြို့နယ်မှာစစ်ကောင်စီနဲ့တပ်အောင်တပ် TNL တို့တိုက်ပွဲဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အမျိုးသားတအူးတည်ဆုံးခဲ့တယ်လို့ TNL ကသတင်းထုတ်ပြန်ထားပါရီဇူလိုင်လ10ရက်နေ့ကနောင်ချူမြို့နယ်အုံမခါမြက်ချီနုလုံဆန်နဲ့ကြောက်တော်ကျေးရွာတို့မှာစစ်ကောင်စီတပ်နဲ့ TNL တပ်တို့ကြားတိုက်ပွဲများဆက်လက်ဖြစ်ပွားနေပြီးတော့အုံမခါကျေးရွာကိုစစ်ကောင်စီကဘုံးနှလုံးကျဲချတိုက်ခိုက်ခဲ့တယ်လို့ဆိုပါရီဒါအပြင်တိုက်ပွဲဖြစ်ပွားခြင်းမရှိတဲ့30ကျေးရွာကိုစစ်ကောင်စီကလေကြောင်းကနေဘုံး71လုံးကျဲချတိုက်ခိုက်ခဲ့တာကြောင့်အမျိုးသား3ဦးသေဆုံးခဲ့ပြီးတော့တအူးတန်ရာရခဲ့ကနေအိမ်2လုံးနဲ့ဖုန်ကြီးကျောင်း2ကျောင်းထိမှန်ပျက်စီးခဲ့တယ်လို့သိရပါတယ်။အလားတူနောင်လင်ကျေးရွာကိုလက်နက်ကြီး35လုံး၊ဒရုန်းဖြင့်ဘုံး23လုံး၊နားမုံနဲ့ရွှေပြည်ညွန့်ကျေးရွာကိုလက်နက်ကြီး4လုံး၊ကြောက်တန်းကျေးရွာကိုလက်နက်ကြီး1လုံးနဲ့ကတံမြောင်ကျေးရွာကိုလက်နက်ကြီး1လုံးတိုက်ပွဲဖြစ်ပွားခြင်းမရှိဘဲပြစ်ခတ်တိုက်ခိုက်ခဲ့ပါသေးတယ်ခင်ဗျာ။ဆက်လက်ပြီးတော့မြိုင်အနောက်ပိုင်းကဗဟင်းရွာလေကြောင်းတိုက်ခိုက်ခံရပြီးတော့ပြည်သူတအုပ်တည်ဆုံတဲ့တရင်ကိုတင်ပြပေးပါမယ်။မကွေးတိုင်းမြိုင်မြို့နယ်အနောက်ပိုင်းကဗဟင်းကျေးရွာလေကြောင်းတိုက်ခိုက်ခံရပြီးပြည်သူတအုပ်တည်ဆုံခဲ့တယ်လို့ We Left မြိုင်ကဖော်ပြထားပါရီ။ဇူလိုင်လ2ရက်ညနေ 4:42 မိနစ်မှာဗဟင်းကျေးရွာကိုစစ်ကောင်စီရဲ့တပ်အုပ်လေတပ်မှ Jet Fighter တစ်စီးဖြင့်ပေါင်900ဘုံးတစ်လုံးကျဲချတိုက်ခိုက်ခဲ့တယ်လို့ဆိုပါရီ။အစူပါလီကြောင်းတိုက်ခိုက်မှုကြောင့်ဗဟင်းရွာစေယုံတောင်ပတ်မှာနေထိုင်တဲ့အမျိုးသားတအုပ်တည်ဆုံးခဲ့ပြီးတော့အမျိုးသား3ဦးတန်ရာရခဲ့ကနေအိမ်နှလုံးပျက်စီးခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ CDF KKG တော်လှန်ရေးကာလ4နှစ်အတွင်းတိုက်ပွဲ400ကျော်တိုက်ပွဲဝင်ခဲ့ပြီးတော့ရဲဘော်83ဦးကြာဆုံးမှုထုတ်ပြန်ထားတဲ့သတင်းကိုတင်ပြပေးပါမယ်။ချင်းပြည်နယ်အခြေစိုက်ချင်းလန် Defense Force ကလေးကဘော၊ကံကော CDF KKG ဟာတော်လင်းကာလာ၄နှစ်အတွင်းအကြံဘတ်စစ်ကောင်စီကိုစန့်ကျင်တိုက်ခိုက်ရာမှာတိုက်ပွဲပေါင်း400ကျော်ပါဝင်ခဲ့ပြီးတော့ရဲဘော်83ဦးကြာဆုံးခဲ့ကာဒဏ်ရာရရှိသူနဲ့ကိုလဲအင်ကာပေးဆက်ခဲ့သူ150ကျော်ရှိကြောင်းဇူလိုင်လ10ရက်နေ့မှာထုတ်ပြန်ကြေညာခဲ့ပါသည်။2021ခုနှစ်မှစတင်ခဲ့တဲ့တော်လင်းကာလာအတွင်း CDF KKG ဟာကလေးကဘော၊ကံကော၊ဒေသမှတာမကအခြားဒေသများမှာပါစစ်ကောင်စီကိုစန့်ကျင်တိုက်ခိုက်လျက်ရှိပြီးတော့2024ခုနှစ်မှာစတင်ပြင်ဆင်ခဲ့တဲ့အဓိကစစ်ဆင်ရေးမေဂျာ operation ကို2025နှစ်စန်းပိုင်းမှာမဟာမိတ်တပ်ဖွဲ့များနဲ့ပူးပေါင်းကာအကောင်အထည်ဖော်ခဲ့တယ်လို့အဓိစစ်ဆင်ရေးအတွင်းကလေးနဲ့ကံကောအခြားမှာရှိတဲ့စစ်ကောင်စီရဲ့စစ်စခန်း၅ခုကိုသိမ်းပိုက်နိုင်ခဲ့တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါသည်အကြံဘတ်ဆီအာနာရှင်စနစ်ကိုတိုက်ဖြတ်ရေးပြည်သူလူထုကိုကာကွယ်ရေးနဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးအတွက်ပေးဆက်ခဲ့တဲ့ရဲဘော်များအားဥညွတ်ဂုဏ်ပြုထားပြီးတော့ကလေးကပေါ်ကံကောဒေသလွတ်မြောက်ရေးမှသည်မြန်မာနိုင်ငံတဝန်းစစ်ကောင်စီလက်အောက်မှလွတ်မြောက်ရေးအထိဆက်လက်တိုက်ပွဲဝင်သွားမည်လို့ထုတ်ပြန်ထားပါရခင်ဗျာ ဆက်လက်ပြီးတန်လင်းမြို့နယ်မှာစစ်ကောင်စီကဖမ်းဆီးရမိခဲ့တဲ့ဆိုသူများဟာတော်လန်ဤရန်ပုံငွေများလိမ်ယူသွားပြီးတော့စစ်ကောင်စီထံလက်နက်ချထားသူများဖြစ်နေတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ရန်ကုန်တိုင်းတန်လင်းမြို့နယ်မှာဒီကနေ့မနက်စစ်ကောင်စီကဖမ်းဆီးရမိခဲ့တယ်လို့ဆိုသူများဟာတော်လန်ဤရန်ပုံငွေများကိုလိမ်ယူသွားပြီးတော့စစ်ကောင်စီထံလက်နက်ချထားသူများဖြစ်တယ်လို့ People's Spring Media ကဖော်ပြထားပါတယ်။ဇူလိုင်လ1ရက်နေ့ညကလိုင်တာယာမြို့နယ်ရဲစခန်းမှာနိုင်ငံရေးပုံမှန်တပ်ဖမ်းဆီးခံထားရတဲ့အမျိုးသမီးအားစီးယုံလိုက်ပို့ချိန်မှာလက်နက်ကန်အဖွဲ့တစ်ခုကရဲတပ်ဖွဲ့ဝင်များကိုပစ်ခတ်ပြီးတော့ကိထုတ်သွားတယ်လို့စစ်တပ်ဝါဒဖြန့်လူမှုကွန်ရက်မီဒီယာများမှစတင်ဖော်ပြခဲ့ကြပါသည်။အဒီနောက်ဇူလိုင်လ2ရက်နေ့မှာတန်လင်မြို့အောင်တပြေကန်ကျေးရွာအနီးမှာကိထုတ်သွားတဲ့အဖွဲ့အားပြန်လည်ဖမ်းဆီးရမိခဲ့တယ်လို့စစ်တပ်ဝါဒဖြန့် Telegram Channel များကတပ်ပုံနဲ့တကွဖြန့်ချီလာကြပါသည်။ဒါအပြင်ရဲများကိုပြစ်ခတ်ပြီးတော့ကဲသွားတယ်ဆိုတဲ့ CCTV ရုပ်သံမှတ်တမ်းကိုပင်ဇူလိုင်လ2ရက်ညပိုင်းမှာထပ်မံဖြန့်ချီခဲ့ပါတယ်။ဖမ်းဆီးခံရသူများဟာကရင်ပြည်နယ်မှာ National Special Force အမည်ဖြင့်အဖွဲ့ထူထောင်ပြီးတော့2023ခုနှစ်ဇူလိုင်လမှာတပ်ဖွဲ့ပိုင်းလက်နက်များနဲ့အလှူငွေဘတ်စေသိန်းနီးပါးယူဆောင်သွားကာစစ်ကောင်စီနဲ့ပူးပေါင်းခဲ့တဲ့ချစ်စင်လင်းခေါ်အင်ဒရူးနဲ့ရန်ကုန်ခေါ်ဖုံမြင့်အောင်တို့ဖြစ်တယ်လို့တော်လိုင်းတပ်ဖွဲ့ဝင်တချို့ကဆိုပါတယ်။၎င်းတို့ကဲထုတ်ခဲ့တဲ့ဆိုသူအမျိုးသမီးဟာချစ်စင်လင်းရဲ့မိန်းမဖြစ်ပြီးတော့ထောက်ဖို့အမိခံကဆက်လက်လိန်စားနေရင်ဖမ်းဆီးခံခဲ့ရတာဖြစ်လို့တနာစရာအကြောင်းမရှိဘူးလို့ဖော်ပြထားပါရယ်ခင်ဗျာ။ဆက်လက်ပြီး KNPDB ရဲ့အခြေခံစစ်တင်တဲ့အပတ်စဉ်သုံးတင်နန်းစင်ပွဲကျင်းပပြုလုပ်တဲ့တင်ကိုတင်ပြပေးပါမယ်။ KNI အမျိုးသားညီညွတ်ရေးနဲ့ဖွံ့ဖြိုးရေးပါတီ KNPDB မှအခြေခံစစ်တင်တဲ့အပတ်စဉ်သုံးတင်နန်းစင်ပွဲအခမ်းအနားတရက်ကိုကရင်ပြည်တနေရာမှာကျင်းပပြုလုပ်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ဇွန်လ30ရက်နေ့ကပြုလုပ်ခဲ့တဲ့အခြေခံစစ်တင်နန်းစင်ပွဲကို KNPTB ဥက္ကဋ္ဌအထွေရီမူနိုင်ငံရေးမူကျောင်းအုပ်ကြီးနဲ့တယင်းသုံးတယင်းမူတို့တက်ရောက်ခဲ့ပြီးတော့ကျူစုနှုတ်ခွန်းဆက်စကားနဲ့အဖွင့်အမှားစကားပြောကြားခဲ့ကြတယ်လို့ဆိုပါတယ်။ဆက်လက်ပြီးအခြေခံစစ်ရေးနိုင်ငံရေးဟောပြောချက်ကြီးစုတင်စကားတို့ကိုပြောကြားခဲ့ကြကရဲဘော်များကို round လှည့်ခြင်းတစ္ဆာရေးတောက်ခြင်း KNPTB အလံတော်အားအလေးပြုခြင်းတို့ကိုဆောင်ရွက်ခဲ့ကြတယ်လို့သိရပါတယ်။အခမ်းအနားကိုတင်နန်းစင်ရဲဘော်ရဲမီ42ဦးအပြင်ရဲဘော်ရဲမီဟောင်းများနဲ့တာဝန်ရှိလူကြီးမင်းများစုစုပေါင်း80ကျော်တက်ရောက်ခဲ့ကြတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီရေးသတင်းကောက်နှုတ်ချက်တွေကိုတော့ Radio NUG သတင်းတောက်တာကီမင်းစစ်သွေးနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
စီးရဲတဲ့နေကိုနားဆင်လို့အပြီးမှာတော့ဒီရင်တဲ့နေကိုຫນွေဦးမောင်ကတင်ပြပေးသွားအောင်မှာဖြစ်ပါတယ်ရှင်
။မင်္ဂလာမနက်ခင်းပါရှင်။2025ခုနှစ်ဇူလိုင်လ3ရက်နေ့ Radio NUG မနက်ခင်းပြည်ရင်တဲ့နေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့ຫນွေဦးမောင်ပါ။ဓမ္မဆုံးတင်ပြပေးမယ့်တဲ့နေကတော့ကင်းဒီပြည်တိုင်းမငယ်ကောင်စီ KSCC နဲ့မန္တလေးဒေသကြားကာလနိုင်ငံအစီအမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညှိနှိုင်းရေးနဲ့မူကြမ်းရေးဆွဲရေးလုပ်ငန်းကော်မတီတို့တွဲဆုံဆွေးနွေးတဲ့သတင်းပဲဖြစ်ပါတယ်။ကင်းဒီပြည်တိုင်းမငယ်ကောင်စီ KSCC နဲ့မန္တလေးဒေသကြားကာလနိုင်ငံအစီအမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညှိနှိုင်းရေးနဲ့မူကြမ်းရေးဆွဲရေးလုပ်ငန်းကော်မတီတို့သည်ဇူလိုင်လ2ရက်နေ့တွင် Zoom platform မှတဆင့်တွဲဆုံဆွေးနွေးခဲ့ကြောင်းသတင်းရရှိပါတယ်။တွဲဆုံဆွေးနွေးရာမှာမန္တလေးဒေသမူကြမ်းရေးဆွဲရေးလုပ်ငန်းကော်မတီအနေနဲ့မန္တလေးဒေသကြားကာလနိုင်ငံအစီအမံရေးဆွဲလုပ်ငန်းစဉ်နဲ့ဘူဇန်ရေးဆွဲထားမှုများအားမျှဝေဆွေးနွေးခြင်းရင်းဆွေးနွေးမျှဝေမှုအပေါ်ကင်းဒီပြည်တိုင်းမငယ်ကောင်စီဘက်မှမိကုန်များမိ мян ခြင်းကြံပြုခြင်းဆွေးနွေးဖလှယ်ခြင်းတို့ကိုဆောင်ရွက်ခဲ့ကြတယ်လို့သိရပါတယ်။ဒါအပြင်ကင်းဒီပြည်တိုင်းမငယ်ကောင်စီက၎င်းတို့၏အတွေ့အကြုံများနိုင်ငံရေးမျှော်မှန်းချက်များကိုလည်းမျှဝေခဲ့ကြောင်းသိရှိရပါတယ်ရှင်။နောက်ထပ်သတင်းတစ်ပုဒ်ကတော့ Timor Leste အာဆီယံဖွဲ့ဝင်ဖြစ်ပေါ်ရေးကိုဂျမတ်စစ်ကောင်စီကကန့်ကွက်စာပေးပို့တဲ့သတင်းပဲဖြစ်ပါတယ်။ဂျမတ်စစ်ကောင်စီကိုအာဆီယံဖွဲ့ရဲ့လက်ရှိဥက္ကဋ္ဌဖြစ်တဲ့မလေးရှားနိုင်ငံတို့တရားဝင်စာတစောင်ပေးပို့ခဲ့ပြီး Timor Leste အာဆီယံဖွဲ့ဝင်ဖြစ်ဝင်ရောက်ရေးကိုအော်တိုဘာလမှာထောက်ခံမည်မဟုတ်ကြောင်းထုတ်ဖော်ပြောကြားခဲ့တယ်လို့ Thai PBS World ရဲ့သတင်းမှာဖော်ပြထားပါတယ်။နေပြည်တော်မှထုတ်ပြန်တဲ့စစ်ကောင်စီရဲ့တရားဝင်စာထဲမှာ Timor Leste နိုင်ငံသည်အာဆီယံပြည်ညင်စာရန်တွေဖော်ပြထားသည့်အတွင်းမတိပါရေးမူဝါဒကိုချိုးဖောက်ခဲ့တယ်လို့ဆွဆွဲထားတယ်လို့ဖော်ပြထားပါတယ်။အာဆီယံမြန်မာညှိနှိုင်းရေးဌာနရဲ့ညွှန်ကြားမှုချုပ်ဟန်ဝင်းအောင်ကလက်မှတ်ရေးထိုးထားတဲ့စာရန်မှာဒီမိုလက်စတီနိုင်ငံသည်မြန်မာတွင်ရေးကိစ္စများတွင်ဝင်ရောက်ဆွတ်ဖွတ်မှုများဆက်လက်လှုံ့ဆော်နေပါက၎င်း၏အာဆီယံဖွဲ့ဝင်လျှောက်ထားမှုကိုလုံးဝပယ်ချရမယ်လို့ဖော်ပြထားတယ်လို့သိရပါတယ်။လေလာမှာကျင်းပခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးမှာအာဆီယံခေါင်းဆောင်များက ဒီမော်လစ်တီကို၁၇နိုင်ငံမြောက်အဖွဲ့ဝင်ဖြစ်လက်ခံရန်သဘောတူညီခဲ့ပြီးအောက်တိုဘာလတွင်လိုအပ်သောလုံခြုံရေးနည်းများကိုဆောင်ရွက်ရန်ဆုံးဖြတ်ခဲ့တော်လဲစစ်ကောင်စီကဒီမော်လစ်တီ၏မြမအရေးဆိုင်ရာမူကွဲမူဝါဒကိုပြုပြင်ပြောင်းလဲပြီးရှင်းလင်းသောကတိကဝတ်များမပြသမချင်းဆက်ဆက်လုံခြုံရေးနည်းများကိုဆိုင်ငံ့ထားရန်အာဆီယံဥက္ကဋ္ဌနှင့်အတူရင်းမှုရုံချုပ်ကိုတောင်းဆိုခဲ့တယ်လို့သိရပါတယ်ရှင်ဆလတ်တင်ပြပေးမယ့်တင်ကတော့လူခွင့်ရေးဆိုင်ုံကြီးဌာနတာဝန်ရှိသူများနဲ့ရပ်ပတ်ဖွဲ့စည်းတစ်ခုဖြစ်တဲ့ညီမျှချင်းမြန်မာ EQMN အဖွဲ့နဲ့တွဲဆုံဆွေးနွေးမှုပြုလုပ်တဲ့တင်ဖြစ်ပါတယ်။ဇူလိုင်လ၁ရက်နေ့မှာလူခွင့်ရေးပညာပေးမှုလူခွင့်ရေးချိုးဖောက်မှုအချက်အလက်ကောက်ယူမှုတွေကိုဆောင်ရွက်နေတဲ့ရပ်ပတ်ဖွဲ့စည်းတစ်ခုဖြစ်တဲ့ညီမျှချင်းမြန်မာ EQMN အဖွဲ့နဲ့တွဲဆုံဆွေးနွေးမှုပြုလုပ်ခဲ့ကြောင်းလူခွင့်ရေးဆိုင်ုံကြီးဌာနကတင်ထုတ်ပြန်ပါတယ်။ဆိုပါတွဲဆုံမှုအတွင်းမှာလူခွင့်ရေးဆိုင်ုံကြီးဌာနကတာဝန်ရှိသူတွေစကိုင်းမကွေးကလူခွင့်ရေးတာဝန်ခံတွေနဲ့ညီမျှချင်းမြန်မာကတာဝန်ရှိသူစုစုပေါင်း54ဦးတက်ရောက်ခဲ့တယ်လို့သိရပါတယ်။တွေ့ဆုံမှုအတွင်းမှာညီမျှချင်းမြန်မာကဆောင်ရွက်လျက်ရှိတဲ့လုပ်ငန်းအခြေအနေတွေ၊မြေပြင်မှာဆောင်ရွက်နေတဲ့လူခွင့်ရေးချိုးဖောက်မှုအချက်အလက်ကောက်ယူမှုအခြေအနေတွေနဲ့လူခွင့်ရေးဆိုင်ရာဝန်ကြီးဌာနလူခွင့်ရေးတာဝန်ခံများနဲ့မြေပြင်မှာဆက်လက်ပူးပေါင်းဆောင်ရွက်နိုင်မယ့်အခြေအနေတွေကိုဆွေးနွေးခဲ့တယ်လို့ဖော်ပြထားပါတယ်။ဆွေးနွေးမှုတွေအပေါ်မှာလည်းမြေပြင်မှာလှုပ်ဆောင်နိုင်တဲ့ပူးပေါင်းဆောင်ရွက်မှုအခြေအနေတွေကိုလူခွင့်ရေးတာဝန်ခံတွေကပြန်လည်ဆွေးနွေးမေးမြန်းမှုတွေပြုလုပ်ခဲ့ကြတယ်လို့သိရပါဗျ။ဆွေးနွေးမှုရလဒ်အနေနဲ့ဝန်ကြီးဌာနရဲ့လူခွင့်ရေးတာဝန်ခံတွေနဲ့ညီမျှချင်းမြန်မာတို့ကြားလူခွင့်ရေးဆိုင်ရာသင်တန်းတွေလူခွင့်ရေးချိုးဖောက်မှုအချက်လက်ကောက်ယူမှုတွေပါဝင်ပြန်လည်ချိတ်ဆက်ဆောင်ရွက်ဖို့တို့ကိုဆုံးဖြတ်ချက်ချမှတ်နိုင်ခဲ့ပါတယ်ရှင်။နိုင်ငံတော်တာမင်ငံပုဂ္ဂိုလ်ရဲ့မွေးနေ့မှာကြပြာရုပ်စုဂုဏ်ပြုခဲ့ကြတဲ့နိုင်ငံအကျဉ်းသားများအားရိုက်နှက်ချေချင်းခတ်တိုက်ပိတ်ထားတဲ့တဲ့ရင်ကိုဆက်လက်တင်ပြပေးပါဦးမယ်။နိုင်ငံတော်ရဲ့တိုင်းမင်္ဂန်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့မှာကြပြာရုပ်ဖတ်ပြီးဂုဏ်ပြုခဲ့ကြတဲ့နိုင်ငံအကျဉ်းသားတွေကိုရိုက်နှက်ချေချင်းခတ်ပြီးတိုက်ပိတ်ခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံအကျဉ်းသားများကွန်ရက် PPNM ကထုတ်ပြန်ထားပါတယ်။ဒီကနေ့ဇွန်လ19ရက်နေ့မှာကြာရောက်ခဲ့တဲ့ဒေါအောင်ဆန်းစုကြည်ရဲ့တက်ရှိဆယ်ပြည့်မွေးနေ့ကိုဂုဏ်ပြုတော်အဖြစ်မြင်းကြံထောင်အတွင်းရှိနိုင်ငံအကျဉ်းသားများကကြပြာရုပ်ဖတ်ခဲ့ကြတယ်လို့ဆိုပါတယ်။အဲဒီလိုကြပြာရုပ်ဖတ်ခဲ့ကြတဲ့အတွက်ဟုဆိုကမြင်းကြံထောင်ရှိဝန်ထမ်းများကနိုင်ငံအကျဉ်းသားတွေကိုဒီနေ့အထိရိုက်နှက်ချေချင်းခတ်ပြီးတိုက်ပိတ်ထားခဲ့ကရရှိချတဲ့ဒဏ်ရာများအစစ်ကူတာဝန်မပေးခြင်းထောင်ဝင်စာတွေ့ခွင့်နဲ့ပါဆယ်ပို့ဆောင်ခွင့်များကိုလည်းကန့်သတ်ထားခဲ့တယ်လို့သိရပါတယ်။ခုကဲ့သို့ကြပြာရုပ်ဖတ်ရုံများနဲ့လူခွင့်ရေးချိုးဖောက်နေကြတဲ့ထောင်ဝင်တန်းများအားလူခွင့်ရေးပြန်လည်ရရှိခြင်းတွင်တရားမျှတမှုရရှိအောင်ကြိုးစားလှုပ်ဆောင်သွားမယ်လို့ PPNM ကအတည်ပြုထုတ်ပြန်ထားပါတယ်ရှင်။နောက်ထပ်တင်ပြပေးဦးမယ့်သတင်းကတော့2025ခုနှစ်တွင်ကျမဆေးစုကြောင့်တက်၁၈နှစ်အောက်ကလေးငယ်မိန်းကလေး84ဦးနဲ့ယောက်ျားလေး65ဦးစုစုပေါင်း139ဦးသေဆုံးခဲ့ပြီး3လသားအရွယ်ကလေးတဦးပါဝင်နေဆိုတဲ့သတင်းဖြစ်ပါတယ်။နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးတင်မှကာယူထားတဲ့သတင်းချက်လက်တွေရ2025ခုနှစ်ဇန်နဝါရီလ1ရက်နေ့မှဇူလိုင်လ2ရက်နေ့အထိနိုင်ငံတော်ဝန်မှကျမဆေးစုကြောင့်တက်၁၈နှစ်အောက်ကလေးငယ်သေဆုံးသူမိန်းကလေး84ဦးနဲ့ယောက်ျားလေး65ဦးစုစုပေါင်း139ဦးသေဆုံးခဲ့တာကိုအမည်နဲ့တကွအတည်ပြုနိုင်ခဲ့တယ်လို့ဆိုပါတယ်။အဲဒီထဲမှာအသက်အငယ်ဆုံး3လရွယ်ယောက်ျားလေးတယောက်ပါဝင်ကစုမသေဆုံးသူများနဲ့စကိုင်းတိုင်းမှာ49ဦးနဲ့သေဆုံးမှုအများဆုံးဒေသဖြစ်ပြီးမကွေးတိုင်းမှာ22ဦးနဲ့သေဆုံးမှုဒုတိယအများဆုံးဒေသဖြစ်တယ်လို့ဖော်ပြထားပါတယ်။သေဆုံးရတဲ့အကြောင်းရင်းတွေဖြင့်115ဦးမှာစေအုပ်စုရဲ့၄ချောင်းဖြင့်ပြစ်ခတ်တိုက်ခတ်မှုကြောင့်အများဆုံးသေဆုံးခဲ့ရတယ်လို့သိရပါတယ်။ဒါအပြင်ဆိုပါကာလအတွင်းနိုင်ငံတော်ဆေးအုပ်စုက35နှစ်အရွယ်ယောက်ျားလေးတဦးနဲ့6နှစ်အရွယ်မိန်းကလေးတဦးစုစုပေါင်း18နှစ်အောက်ကလေးနှစ်ဦးတို့ကိုနွေဦးဒေါ်လိုင်းကိစ္စနဲ့ဆက်လျင်းပြီးဖမ်းဆီးခဲ့ပါတယ်ရှင်။ဆက်လက်တင်ပြပေးဦးမယ့်သတင်းကတော့မင်းပြားမှာနှဖျားယောဂါကျူတင်ကာကွယ်နိုင်ရေးအရခပြည်သူ့ကျန်းမာရေးဌာနကွင်းစင်းဆောင်ရွက်တဲ့သတင်းဖြစ်ပါတယ်။ဇွန်လနောက်ဆုံးဘက်ကစပြီးမင်းပြားမြို့နယ်မှာနှဖျားယောဂါကျူတင်ကာကွယ်နိုင်ရေးအရခပြည်သူ့ကျန်းမာရေးဌာနကွင်းစင်းဆောင်ရွက်ခဲ့ကြောင်းABM တရင်ဌာနကဖော်ပြထားပါတယ်။မင်းပြားမြို့နယ်စည်ရင်ရွာဟောင်းကိုအရခပြည်သူ့ကျန်းမာရေးဌာနရဲ့ဦးဆောင်မှုနဲ့နှဖျားယောဂတိုက်ဖျက်ရေးဌာနကနှဖျားယောဂရှာဖွေစစ်ဆေးမှုများပြုလုပ်ခဲ့ပြီးနှဖျားပိုးကူးဆက်ခံရပါကကုသနိုင်ရန်ဆေးများပါပေးခဲ့တယ်လို့သိရပါတယ်ရှင်။ခုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့ဇွန်လအတွက်နှွေဦးထီလက်မှတ်39,000ကျော်ရောင်းထွက်ခဲ့တဲ့သတင်းပဲဖြစ်ပါတယ်။ဇွန်လအတွက်နှွေဦးထီလက်မှတ်39,000ကျော်ရောင်းထွက်ခဲ့တယ်လို့ဇူလိုင်2ရက်နေ့မှာဇွန်လရအားကိုမြို့ထီမီတာစုကအသိပေးကြေညာပါတယ်။ဒေါ်လန်ပြည်သူတို့ရဲ့စီးလုံးညီညွတ်မှုတွေနဲ့အတူဇွန်လမြို့ထီရောင်းအားလေးကတော့လက်မှတ် 39,320 ရောင်းထွက်ခဲ့ပြီးချက်ချင်းကလေးအနည်း80ကလေးစု2စုနဲ့စုစုပေါင်း 4,118 စုကိုကန့်ထူးခြင်းရရှိခဲ့ကြပါတယ်လို့ဖော်ပြပါတယ်။ရှင်းဆက်ပြီးတရားတော်လမ်းကြောင်းပေါ်မှာရှောင်းလန်းလျက်ဓမ္မအင်အားပုံမှုပြသပြီးနာဂတ်အိမ်မက်တွေကို ရရဲ့ဝန်ဝတ်မှတ်ကြဖို့လည်းလူဦးကြီးကတိုက်တွန်းထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့တာကိမြင့်စစ်သွေးနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ရှင်။
တော်ရရှိများရှင်အခုဆက်လက်ပြီးတော်လရေးကဗျာကဏ္ဍမှာတော့နေချိုသွေးရေးဖွဲ့ထားပြီးຫນွေဦးမှုခန်းစားရွတ်ဖတ်ထားတဲ့နိုင်ငံတော်အလံမှာဆွဲချိတ်ထားရမယ်တော်လန့်ကျေလေးတွေလို့အမည်ရတဲ့ကဗျာကိုနားဆင်ပေးကြပါအောင်ရှင
်နိုင်ငံတော်အလံမှာဆွဲချိတ်ထားရမယ်တော်လန့်ကျေလေးတွေမြက်ရည်တွေရွာကျနေတဲ့နိုင်ငံတော်ကြီးတဲ့မုံတိုင်းမိသွားတဲ့စိတ်ကကျေကွဲဝမ်းနည်းမှုတွေနဲ့ပိုးဆိုးပတ်ဆက်ကြီးကိုဖြစ်လို့ကိုချင်းစာတရားတွေလိုအပ်နေတဲ့အကြောင်းမိရှုဖြက်စီးခံလိုက်ရတဲ့ကျေးရွာတွေကိုစာပြောပြမယ်အမိအဖညီအကိုမောင်နှမတွေမျက်စိရှိမှနေရဲရဲဆက်ဆက်ပြတ်သက်ခံရတဲ့မြင်ကွင်းလူမမယ်အကျွဲကလေးတွေကိုစာပြောပြမယ်ဖြက်လေးဖြက်စီရင်နဲ့တိုက်ဖြက်အကြမ်းဖက်တဲ့ဆက်အာဏာရှင်လောက်ရဘေးလွရာပြေးနေရတဲ့အပြစ်မဲ့ပြည်သူတွေကိုစားကိုချင်းစာတရားထားတတ်အောင်ပြောပြမယ်ခြေလက်ကိုအင်္ဂါတွေချို့ယွင်းကုန်တဲ့လူစရင်ကြီးကမဝင်ခင်မီးလောင်ပြင်းဖြစ်သွားတဲ့စိုက်ခင်းတွေကိုစားပြောပြမယ်စာတင်ကျောင်းတွေစေယုံတွေဘာသာရေးအဆောက်အုံတွေပေါ်ဘုံတွေကြဲချတဲ့လေရင်ပြန်တွေကြားအောင်ကိုချင်းစာတရားအကြောင်းပြောပြမယ်ကိုတွေ့တာမိသားစုဖွားမှမဟုတ်ရင်တပိုတည်းကြည့်တဲ့လူတန်းစားတွေကြားအောင်ပြောပြမယ်ကိုချင်းစာတရားတွေငက်ငက်လာတိုင်းဒုက္ခတဲ့စခန်းတွေကိုစားဒုက္ခတဲ့စခန်းတွေပဲရှိစေခြင်းနဲ့အတ္တမဖန်စီတက်ဖြက်ခံလိုက်ရသူတွေအိမ်ပြန်ရောက်မလာကြတော့ဘူးနာကျင်ကြေကွဲပွေအတိတ်ခြာယုံတွေနဲ့ကြဲမစုံတော့တဲ့မိသားစုဘဝတွေရှိုက်တန်ဝွင့်ဝွင့်ဝဲလို့အာနာရှင်စနစ်ဆိုအောက်ကလွမြောက်ဖို့ဟာပြေးထန်ကြမ်းတမ်းနောက်မဆုတ်စတဲ့ကလောင်တစ်ဖက်တနတ်တလက်နဲ့လန်းတရားမြတ်တလွတ်လပ်ခြင်းကနေမသွေဖဲတဲ့ကျင်ညာစတဲ့ကိုရွတ်ဖတ်မယ်အာနာရှင်တွေကြဆုံးပြတ်တုံးတဲ့နေ့ရောက်တဲ့အခါရည်ရွယ်ရာပန်းတိုင်ရောက်တဲ့အခါနိုင်ငံတော်တချင်းနဲ့ထတ်တူဂုံပြုတ်ကြတဲ့အခါဘယ်တော့မှမကြွေတဲ့ကျယ်ရီအကြောင်းပြောပြမယ်အညာတရကျယ်တွေဆိုပေမဲ့ဂုံရောင်ပြောင်မြောက်စွာစွမ်းဆောင်ခဲ့တဲ့အကြောင်းပြောပြမယ်နိုင်ငံတော်အလံမှာချိတ်ဆွဲထားရမယ်တော်လန့်ကျယ်လေးတွေအကြောင်းပြောပြမယ်ကျဲဆိုတာအမောင်မိုက်ဆုံးအချိန်မှာအထုံးလင်းဆုံးတောက်ပါတယ်ဆိုတဲ့အကြောင်းနေချိုသွေး
ရေဒီယိုအန်ယူဂျီမှဆက်လက်အသံလွှင့်နေပါတယ်။အခုဆက်လက်ပြီးတော်လိုင်းဆောင်မအစီအစဉ်မှာတော့မြန်မာຫນွေဦးခရိုနီကယ်ဇူလိုင်၁မြင်ခွင့်မိုးမခဆောင်မကိုရန်တိုင်းကဖတ်ကြားတင်ဆက်ပေးထားပါတယ်ရှင
်။မြန်မာຫນွေဦးခရိုနီကယ်ဇူလိုင်၁မြင်ခွင့်မတည်ငြိမ်တဲ့ထိုင်းနိုင်ငံရေးနဲ့ထိုင်းရောက်မြန်မာနိုင်ငံသားတွေအပေါ်တက်ရောက်နိုင်ခြင်းမြန်မာနိုင်ငံသားအနည်းဆုံး3000လောက်ကနေအများဆုံး6000လောက်ထိနေထိုင်နေကြတယ်ဆိုတဲ့အင်းဒီချင်းထိုင်းနိုင်ငံမှာလည်းနိုင်ငံရေးမတည်ငြိမ်မှုတွေခုလပိုင်းတွေမှာဖြစ်ပွားနေပြီ။အဲဒီလိုထိုင်းနိုင်ငံရေးမတည်ငြိမ်ဖြစ်တာရဲ့အကျိုးသက်ရောက်မှုတွေကိုမြန်မာရွှေပြောင်းလုပ်သားတွေမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့နိုင်ငံရေးအကျပ်တဲကြောင့်နှစ်နှစ်ချီနေထိုင်နေကြရတဲ့ CDM တွေတက်ကြွလှုပ်ရှားသူတွေလူ့အခွင့်အရေးလှုပ်ရှားသူတွေနဲ့သတင်းမီဒီယာသမားတော်လိုင်းအင်အားစုတွေထဲမှာပါဝင်နေသူတွေကိုအနည်းနဲ့များတက်ရောက်မှုတွေရှိနေတာတွေ့ရပါတယ်။ထိုင်းနိုင်ငံနဲ့မြန်မာနယ်စပ်မြို့နယ်စပ်ကုံသွေးမြို့ဖြစ်တဲ့မဲဆောက်မြို့မှာခုသတင်းပတ်တွေမှာမကြုံဘူးတဲ့ဖမ်းဆီးစစ်ဆေးမှုတွေကိုလမ်းမာနေမကလူနေအိမ်တန်းရာတွေအထိဝင်ရောက်စစ်ဆေးဖမ်းဆီးတာတွေလုံဆောင်နေတာဖြစ်ပါတယ်။မဲဆောက်မြို့မှာနေထိုင်နေကြတဲ့မြန်မာတန်းဝိုင်းကိုရောင်းချဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေဖြစ်တဲ့မြန်မာအစားတောက်မြန်မာအသုံးဆောင်နဲ့စံသားဆိုင်အလှပြင်ဆိုင်လိုမျိုးဝန်ဆောင်မှုတွေကိုလည်းအလုံးလုံးခွင့်ဥပဒေနဲ့မညီလို့ဆိုကရှာဖွေစစ်ဆေးဖမ်းဆီးနေတာကြားသိနေရပါတယ်။အခုလိုဝင်ရောက်စစ်ဆေးတာမျိုးကိုဆယ်စုနှစ်နှစ်ခုကျော်အတွင်းအဆိုးဆုံးကြုံတွေ့ကြရတာလို့လည်းဆိုပါတယ်။အခုလိုစီးပွားရေးနဲ့နိုင်ငံရေးအကြောင်းကြောင့်ထိုင်းနိုင်ငံမှာမှီခုံနေထိုင်နေကြတဲ့မြန်မာနိုင်ငံသားတွေကိုထိုင်းဥပဒေစည်းမျဉ်းစည်းကမ်းတွေနဲ့အဆုံးစွန်စစ်ဆေးဖမ်းဆီးနေစဉ်မှာထိုင်းနိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်တဲ့ဖေဒုံနန်ရှင်နယ်ဝတ်ကိုထိုင်းအခြေခံဥပဒေခုံရုံးကယာယီတောင်းဝန်ရဆိုင်မိတ်ထုတ်ပြန်ခဲ့ပါတယ်။ အခုလိုထိုင်းအခြေခံဥပဒေခုံရုံးရဲ့ဆုံးဖြတ်ချက်ပေါ်ထွက်လာတဲ့အကြောင်းကဘေးတုံတန်ရှင်နာဝတ်နဲ့လက်တလုံးနေဆက်မှာတင်းမာမှုတွေဖြစ်ပွားနေတယ်။ကမ္ဘောဒီးယားနိုင်ငံလွှတ်တော်ဥက္ကဋ္ဌဖြစ်သူကာလရှည်ကြာစွာဝန်ကြီးချုပ်အာဏာကိုရယူခဲ့ပြီးတားဖြစ်သူကိုဝန်ကြီးချုပ်ယာရုမှထားခဲ့တဲ့ဟွန်ဆန်နဲ့နှူးချင်းဖုံးပြောဆိုတဲ့အတန်းဖိုင်ကိုဟွန်ဆန်ဘက်ကတမင်ရည်ရွယ်ဖြန့်ချီပြီးတဲ့နောက်ထိုင်းနိုင်ငံလက်ရှိအစိုးရဖွဲ့ကိုပြန်လည်ဖွဲ့စည်းရပြီးဝန်ကြီးချုပ်ဘေးတုံတန်တာဝန်ကဆိုင်းငံ့ခံရတဲ့အထိဖြစ်ပေါ်လာတာဖြစ်ပါတယ်။ထိုင်းနိုင်ငံအနေနဲ့တစ်ဖက်မှာကမ္ဘောဒီးယားနိုင်ငံနဲ့နေဆက်မှာနှစ်ဖက်တပ်တွေအဆင်သင့်ပြင်နေကြတဲ့အထိအင်းနီချင်းနိုင်ငံနဲ့နေဆက်မှာစစ်ပွဲဖြစ်ပွားလာမလားဆိုတဲ့စိုးရိမ်မှုတွေအထိရောက်နေချိန်မှာညွန်ပေါင်းစိုးရအဖွဲ့မှပါဝင်နေတဲ့ပါတီတပါတီကနှုတ်ထွက်သွားရကအစိုးရအဖွဲ့အသစ်ပြန်ဖွဲ့ရတဲ့အနေအထားတွေရောက်ရှိနေတာပါ။ပြီးခဲ့တဲ့တင်းငွေနေ့ကလည်းထိုင်းနိုင်ငံဘန်ကောက်မြို့ရဲ့လူစီကားရအောင်မွဲခံကြောက်တိုင်တဝိုင်ဝန်ကြီးချုပ်ပေတုံတန်နှုတ်ထွက်ဖို့လူထောင်ချီဆန္ဒပြမှုတွေဖြစ်ပွားခဲ့တာပါ။ထိုင်းနိုင်ငံအနေနဲ့စီးပွားရေးနှေးကွေးမှုကတဆင့်အမျိုးသားရေးဝါဒပြင်းထန်တဲ့အချို့သောထိုင်းနိုင်ငံသားတွေကအင်းနီချင်းမြန်မာနိုင်ငံကတန်းနဲ့ချီလာရောက်နေထိုင်လုကိုင်းနေကြတဲ့မြန်မာနိုင်ငံသားတွေပေါ်စက်မှတ်ဖို့ထုံးစော်ကြတာတွေရှိလာနေပြီ။တစ်ဖက်မှာထိုင်းနိုင်ငံရေးမတိမငိမ့်ဖြစ်နေစင်မှာပဲမဲဆောင်မြို့မှာနေထိုင်နေကြတဲ့မြန်မာနိုင်ငံသားတွေကိုစစ်ဆေးဖမ်းဆီးဒဏ်ရိုက်တာနဲ့အချို့ကိုပြန်ပို့တာတွေအထိဖြစ်ပေါ်နေတာဖြစ်ပါလေ။ထိုင်းနိုင်ငံရေးဟာလည်းပြည်သူလူထုရွေးကောက်တင်မြှောက်တဲ့သူတွေအပြည့်အဝအာဏာရပြီးစီမံခန့်ခွဲခွင့်ရှိတဲ့တည်ငြိမ်ပြီးပြည့်ဝတဲ့ဒီမိုကရေစီစနစ်မျိုးတော့မဟုတ်ပါဘူး။ကမ္ဘာမှာစစ်တပ်အာဏာသိမ်းမှုအကျဉ်းကြီးအများဆုံးနိုင်ငံတစ်နိုင်ငံအဖြစ်ထင်ရှားတဲ့ထိုင်းနိုင်ငံမှာဆယ်စုနှစ်များစွာနိုင်ငံရေးနယ်ပယ်မှာအင်အားချိန်ခွင်ရှာထိမ့်သိမ့်နိုင်ခွင့်ကိုထိုင်းစစ်တပ်ကရတာပြီးစစ်တပ်ရဲ့အကျိုးစီးပွားလုပ်ပိုင်ခွင့်ကိုချိန်ချောက်လာမယ်လို့ယူဆတဲ့နိုင်ငံရေးသမားနိုင်ငံရေးပါတီတွေကိုနှီးအမျိုးမျိုးနဲ့အာဏာမရအောင်လှုံ့ဆော်လာအာဏာရခဲ့ရင်တော့တပ်တန်းကြမြင့်စွာတာဝန်မထမ်းဆောင်နိုင်အောင်အမားဆောင်ပြီးစစ်အာဏာသိမ်းခြင်းဒါမှမဟုတ်ဝန်ကြီးချုပ်ကိုတာဝန်မှရပ်ဆိုင်းအောင်လှုပ်ခြင်းအပြင်လိုသလိုပုံသွင်းနေကြတာဖြစ်ပါလေအခုလက်တော်ချင်းဒီမှာထိုင်းစစ်တပ်ကအာဏာသိမ်းခဲ့တဲ့ဆိုရင်တော့ထိုင်းနိုင်ငံကလူထုနဲ့ကမ္ဘာကမအံ့ဩကြတော့မယ့်အခြေအနေဖြစ်ပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်နှစ်ခုအတွင်းထိုင်းစစ်တပ်ကနှစ်ချိန်တိုင်တိုင်အာဏာသိမ်းခဲ့တာဖြစ်ပါတယ်။2006ခုနှစ်နဲ့2014ခုနှစ်တွေမှာစစ်အာဏာနှစ်ချိန်သိမ်းပြီးအခြေခံဥပဒေပြင်ဆင်ရေးဆွဲအတည်ပြုပြီးတဲ့နောက်နှစ်ကာလတစ်ခုရောက်မှစစ်တပ်ကနိုင်ငံရေးအာဏာကိုရွေးကောက်ပွဲကျင်းပပြီးပြန်လည်လွှဲအပ်လေ့ရှိရာတွေ့ရပါတယ်။ထိုင်းမှာစစ်အာဏာသိမ်းတာနဲ့မြန်မာနိုင်ငံမှာစစ်အာဏာသိမ်းတာချင်းကသဘောတဘာဝအခြေအနေတွေတော့အများကြီးကွာခြားကြပါလေစစ်အာဏာသိမ်းတယ်ဆိုတဲ့အရာကနိုင်ငံရေးမှာမလိုလားအပ်တဲ့အရာနောက်ပြန်ဆုံးမှုဖြစ်အားလုံးလက်ခံထားကြပြီဖြစ်ပါတယ်စစ်အာဏာသိမ်းတာချင်းတူတဲ့အတိုင်းထိုင်းနိုင်ငံကဘာကြောင့်မြန်မာထက်တည်ငြိမ်ပြီးပြည်တွင်းစစ်မီးတောင်ထဲမကြားရောက်တာလဲဆိုတဲ့မေးခွန်းလည်းမေးကောင်းမေးပါလိမ့်မယ်ဒီမေးခွန်းရဲ့ဖြေကတော့ထိုင်းစစ်အာဏာသိမ်းမှုကထိုင်းစီးပွားရေးစနစ်နိုင်ငံရေးစနစ်လူမှုရေးပညာရေးနဲ့အခြားပြည်သူဝန်ဆောင်မှုကဏ္ဍတွေကိုအောက်ခြေသိမ်းပြောင်းလဲပစ်တာမျိုးမဟုတ်ပဲနိုင်ငံရေးပါတီစစ်တပ်ဗိုလ်ချုပ်တွေနဲ့ဗိုလ်ချုပ်ဟောင်းတွေနဲ့စီးပွားရေးလုပ်ငန်းကြီးတချို့တွေရဲ့အကြအပြောင်းလဲလို့ဆိုနိုင်ပါတယ်။ထိုင်းနိုင်ငံရဲ့တာမန်လက်လုပ်လက်စားခြေပြက်နဲ့လူလက်တန်းစားအလွှာတို့လိုမျိုးမှာကြီးမားတဲ့အပြောင်းလဲတနည်းဆိုရရင်အပေါ်အောက်ပြောင်းပြန်လှန်တဲ့အပြောင်းလဲမျိုးတွေဖြစ်ပွားလိမ့်မရှိတာထိုင်းနိုင်ငံရဲ့ထူးခြားချက်ဖြစ်ပါတယ်။မြန်မာနိုင်ငံသားတွေပေါ်စစ်ဆေးတာဖမ်းဆီးတာတွေကထိုင်းနိုင်ငံရဲ့မတည်မငြိမ်ဖြစ်မှုကြရက်တွေနဲ့အတိုင်းအတာတစ်ခုထိသက်ဆိုင်နိုင်ပေမယ့်အဓိကချက်ကထိုင်းစီးပွားရေးကျဆင်းနေခြင်းပဲဖြစ်ပါတယ်။လူလူကနိုင်ငံသမားတွေကိုဖိအားပေးမှုတွေဒါမှမဟုတ်နိုင်ငံသမားတွေကတခြားနိုင်ငံကလာရောက်လှုပ်လှုပ်ကင်သူတွေကိုစစ်ဆေးချမှတ်ပြီးလူလူကိုနှစ်သိမ့်တာမျိုးလည်းဖြစ်နိုင်ပါတယ်လက်တလောချင်းတွေနဲ့ပတ်သက်လို့အမျိုးသားညီညွတ်ရေးဆွေးနွေးကလည်းထိုင်းနိုင်ငံအတွင်းနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေကိုအတိပေးချက်ဆိုတဲ့ထုတ်ပြန်ချက်တစ်စောင်ကိုဇူလိုင်လ2ရက်နေ့နေစွဲနဲ့ထုတ်ပြန်လိုက်ပါတယ်ထုတ်ပြန်ချက်မှာမြန်မာနိုင်ငံသားတွေအနေနဲ့လက်တလောထိုင်းနိုင်ငံရဲ့မတည်မငြိမ်ဖြစ်မှုထိုင်းနိုင်ငံကဆန္ဒပြမှုတွေနဲ့လှုပ်လှုပ်ကင်ကင်နေထိုင်ကြဖို့ထိုင်းနိုင်ငံရဲ့ဥပဒေရင်ကျင်းမှုထုံးတဲ့စင်လာတွေကိုလည်းလေးစားကလူမှုအတိုင်းဝိုင်းနဲ့သဟဇာတာဖြစ်အောင်နေထိုင်ဖို့တိုက်တွန်းထားပြီးမြန်မာနိုင်ငံသားအရေးအတွက်စာနာကူညီကြတဲ့ထိုင်းဘရင်အစိုးရလွှတ်တော်စစ်တပ်တို့ကိုကျေးဇူးတင်ရှိကြောင်းနဲ့မြန်မာနိုင်ငံသားတွေအနေနဲ့မြန်မာနိုင်ငံအတွင်းစစ်ပွဲတွေဆီယနာရှင်စနစ်ရဲ့ဖိနှိပ်မှုတွေမရှိတဲ့တနေ့မိမိတို့နိုင်ငံကိုပြန်ချမယ့်သူတွေဖြစ်ကြောင်းဖော်ပြထားတာတွေ့ရပါတယ်။ဘယ်လိုပဲဖြစ်ဖြစ်လက်ရှိနိုင်ငံရေးမတည်မငြိမ်ဖြစ်နေတဲ့ထိုင်းနိုင်ငံမှာနေထိုင်နေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့တစ်ဖက်မှာအသက်ရှင်သန်နေထိုင်ရေးအတွက်ဝင်ဝင်ရရှိဖို့လည်းအရေးကြီးတယ်လို့အခြားတစ်ဖက်မှာလည်းတင်းကျပ်လာတဲ့ထိုင်းနိုင်ငံရဲ့ဥပဒေစည်းမျဉ်းနဲ့စစ်ဆေးမှုတွေကိုလည်းသတိပြုပြီးနေထိုင်ကြရမယ့်အခြေအနေဖြစ်ပါလေခင်ဗျာ
။တရရှင်တော်လန့်ပြည်သူပေါင်းလို့ရှင်ဒ ီနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်နေရဲဘော်ငှက်ကလေးနဲ့ရဲဘော်စည်းကွက်တို့ရေးသားထားပြီးຫນွေဦးဟန်နီတည်ဆူထားတဲ့ຫນွေဦးအပြန်လို့အမည်ရတဲ့တော်လိုင်းဤတည်တဲ့ချင်းကိုထုတ်လွှင့်ပေးကြပါတယ်ဒီတည်ချင်းလေးကိုနားဆင်ပြီးတဲ့အခါမှာတော့ကျမတို့ရဲ့မနက်ခင်းရေဒီယိုအန်ယူဂျီအစီအစဉ်ထုတ်လွှင့်မှုကိုခਿੱတရနာတော့မှာပဲဖြစ်ပါတယ်တော်တာရှင်တော်လိုင်းပြည်သူပေါင်းတရားပျော်ရွှင်ချမ်းမြေတဲ့တနေ့တာကိုရရှိပိုင်ဆိုင်နိုင်ကြပါစေရှင
်ဂျုံလာမဲဆို
Radio NUG ရဲ့ဖွင့်သူဖွင့်သားများကဆွတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရပါ